Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ်နိုဝင်ဘာလ23ရက်တနင်္ဂနွေနေ့မနက်ခင်း VOA Season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိနေတူညင်ညာပေးပါပါ။မြမပြည်သူ၅သန်းချော်လက်မရေးထိုးပြီးပြင်းစင်းမှုတောင်းဆိုနေတဲ့ဖွဲ့စည်းပုံဥပဒေတချို့ဟာအတိုက်ခံခေါင်းဆောင်ဒေါက်တာဆန်းစုကြည်တမရမဖြစ်အောင်ရည်ရွယ်ရေးဆွဲတာမဟုတ်ဘူးလို့ကာကွယ်ရေးဦးစီးချုပ်ကပြောကြားလိုက်ပါတယ်။ကညာနိုင်ငံမှာတော့မွတ်စလင်ဟုတ်သူ30နီးပါးကိုရွေးပြီးတပ်ပစ်ခဲ့ပါတယ်လို့အယ်ချက်ဘတ်ဖွဲ့ကကြေညာလိုက်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার ရေးဆွေးနွေးပွဲမှာတော့ကွာခြားချက်တွေဟာကြီးမားနေသေးပါပဲလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ကြရမယ့်အထက်မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ VOA မြန်မာပိုင်းသီးသန့်တွေ့ဆုံမေးမြန်းခွင့်ရခဲ့တာကိုအပိုင်း3ပိုင်းခွဲပြီးထုတ်လွှင့်ပေးနေတာပါ။မကြခင်ထုတ်လွှင့်ပေးမယ့်တတိယပိုင်းစီစဉ်မှာတော့
တက်မတော်သိင်းနေဆိုတဲ့မြင်မှာလဲဟိုးအရင်ကသိင်းခဲ့တဲ့မြင်လည်းရှိပါတယ်။တက်မတော်အစိုးရ1988ခုနောက်ပိုင်းမှာလည်းတချို့အမေးနဲ့ညွှန်ကြားချက်တွေကြောင့်လူအချက်ကြသိင်းခဲ့တဲ့ဟာမှာသိင်းတာ
တက်မတော်နဲ့လူခွင့်ရေးတက်မတော်နဲ့နိုင်ငံတကာဆက်ဆံရေးဗိုလ်ချုပ်မှုကြီးရဲ့အနာဂတ်နိုင်ငံရေးစရာတွေနဲ့ပတ်သက်လို့ကြားဖို့ရှိပါတယ်ရှင်။ဒုတိယပိုင်းကြာရင်လည်းမင်းညထုတ်လွှင့်ခဲ့ပြီးသားဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မင်းမြန်ခန့်အပိုင်း1ကိုပြန်လည်ထုတ်လွှင့်ပေးမှာမို့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဒီမနေ့ထုတ်လွှင့်မပေးနိုင်တဲ့အကြောင်းလဲကြိုတင်သိပေးပါရစေ။အခုတော့တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင်
။ကင်ညာနိုင်ငံအရှိမြောက်ပိုင်းဒေသမှာဘတ်စကားသစင်းပေါ်မှာပါလာတဲ့ခီးတဲ60တဲကမွတ်စလင်မဟုတ်သူ28ဦးကိုတပ်ဖြတ်ခဲ့သူဟာအယ်ရှက်ဘတ်အဖွဲ့ကတနတ်သမားတွေဖြစ်ကြောင်းအဖွဲ့ကပြောကြားလိုက်ပါတယ်။မွန်ဘာစာကဘလီဝတ်ကျောင်းတွေကိုကင်ညာလုံခြုံရေးတပ်သားတွေမကြသေးခင်ကဝင်ရောက်စီးနှင်းခဲ့ရကိုလက်စားချေတဲ့အနေနဲ့အခုလိုဘတ်စကားကိုခြုံခိုးတိုက်ခိုက်ပြီးတပ်ပြတ်ခဲ့တာလို့မွတ်စလင်အစွန်းရောက်အဖွဲ့ကပြောကြားခဲ့တာပါ။ဘတ်စကားဟာနိုင်ရိုဘီကိုသွားမယ်ကားဖြစ်ပြီးဆိုမာလီယာနယ်စပ်မှာရှိတဲ့ကင်ညာဘက်ကမန်ဒဲရာမြို့နဲ့မိုင်30ကျော်အကွာမှာခီးသည်တွေကိုဖမ်းဆီးပြီးတပ်ဖြတ်ခဲ့တာဖြစ်ပါတယ်။ American သမ္မတအင်မြူကတော့ဒီလောက်ရဟာကြောက်မဲ့ဖွယ်လောက်ရလို့ပြင်းပြင်းထန်ထန်ရှုံချလိုက်ပြီးအကြမ်းဖက်သမားတွေရဲ့ချိန်ချောက်ခန်းနေရတဲ့ကင်ညာနိုင်ငံဘက်ကနေရက်ဒီမှာဖြစ်ကြောင်းနဲ့ဒီလိုဖြစ်ရမျိုးထပ်ပြီးမပေါ်ပေါက်အောင်လှုပ်ဆောင်နေတဲ့ကင်ညာနိုင်ငံသားတွေနဲ့အတူလက်တွဲပြီးဆောင်ရွက်ပေးမယ်လို့ဆိုပါတယ်။ကင်ညာတပ်သားတွေဟာအင်းနီဂျန်ဆိုမာလီယာနိုင်ငံထဲကအယ်ရှက်ဘတ်တပ်ပုံတွေကိုတိုက်ထုတ်ရမှာကူညီနေတဲ့အာဖရိကတပ်မကတပ်ဖွဲ့တွေမှာပါဝင်ဖို့အတွက်တွားရောက်နေကြတာဖြစ်ပါတယ်။အယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့ဒီဖွဲ့ကဆိုမာလီယာနိုင်ငံကိုပြင်းထန်တဲ့အစ္စလာမ်ဘဝါဒကျင့်သုံးတဲ့နိုင်ငံအဖြစ်ထူထောင်နိုင်ဖို့လုပ်နေတာပါ။သူတို့ဟာဆိုမာလီယာတောင်ပိုင်းနဲ့အလဲပိုင်းဒေသအတော်များများကိုတချိန်ကထိန်းချုပ်နိုင်ခဲ့ကြပေမဲ့ဆိုမာလီယာအစိုးရနဲ့အာဖရိကတပ်မကအဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်ပြန်ပြီးဆုတ်ခွာပေးခဲ့ရတာပါ။ဒီဖွဲ့ကဒီနှစ်ထဲမှာပဲမိုဂါဒီရှုကဆိုမာလီယာသမ္မတနန်းတော်ကိုနှစ်ကြိမ်တိုင်တိုင်ဝင်ရောက်တိုက်ခိုက်ခဲ့တဲ့အန်ဒီယာကြီးမားတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်။
အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးပြည်ပြည့်စုံတဲ့သဘောတူညီချက်တစ်ခုရဖို့နောက်ဆုံးသတ်မှတ်ရနီးကပ်လာတာနဲ့မြောက်အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားဆွေးနွေးပွဲတွေမှာလေးနှစ်တက်ကွာခြားမှုတွေရှိနေတော့မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။ဂျာမန်နိုင်ငံသားရေးဝန်ကြီးဖရန့်ဗောလ်ဒါစတိုင်မိုင်ယာနဲ့ဗီယက်နမ်မှာဆွေးနွေးပွဲမလုပ်ခင်စနေနေ့မှာမစ္စတာကယ်ရီကအဲ့လိုပြောတာပါ။ဆက်ဆက်ဆွေးနွေးတာတွေဟာအရေးကြီးတဲ့နောက်ဆုံးအချိန်ကိုရောက်သွားပြီလို့ဂျာမန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။အဓိကမေးခွန်းကတော့အီရန်ဟာနျူကလ িয়ার လက်နက်ကိုပိုင်ဆိုင်မှုသုတေသနလုပ်တာကိုအဆုံးသတ်ရေးအစင်းသင့်ဖြစ်ပြီလားဆိုတာပါပဲလို့စတိုင်မိုင်ယာကပြောပါတယ်။စစ်စစ်စွန့်ဘွားတွေမှာကွာခြားချက်တွေကိုရှော့ချနိုင်ရေးစူးစမ်းတဲ့အနေနဲ့မစ္စတာကယ်ရီယာအီရန်နိုင်ငံသားရေးဝန်ကြီးဂျာဗာဇရီဖ်နဲ့လည်းနှစ်ရက်မြောက်ဇက်တိုက်တွေ့ဆုံပါတယ်။ကွာဟာချက်ကကြီးမားနေလို့မဲ့လို့အီရန်ကိုယ်စားလှယ်အဖွဲ့နဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုက AFP သတင်းဌာနကိုပြောပါတယ်။အခုဒီတော့ဖြစ်နိုင်ချေကတော့ရေပုံရမူပေါ်တစ်ခုပေါ်မှာအခြေခံတဲ့သဘောတူညီချက်တစ်ခုရယူပြီးအသေးစိတ်တွေကိုနောက်ပိုင်းမှဖြေချဖို့ဖြစ်တယ်လို့အဲ့ဒီသတင်းရင်းမြစ်ကပဲပြောပါတယ်။သဘောတူညီချက်ရဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတနင်္လာနေ့ဖြစ်ပါတယ်
။ဆီးရီးယားနိုင်ငံမှာအာနာရှင်ဘက်ရှယ်အာဆတ်ရဲ့ဩဇာကိုဖယ်ရှားနိုင်မယ်အသွင်ပြောင်းကာလတည်ရနဲ့ပတ်သက်ပြီးတူရကီသမ္မတတီအက်ဖ်အာဒိုဝမ်နဲ့ဆွေးနွေးခဲ့တယ်လို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။သူတို့နှစ်ဦးဟာစနေမနေ့အစောပိုင်းမှာ၄နာရီကြာတွေ့ဆုံဆွေးနွေးခဲ့တာဖြစ်တယ်လို့မစ္စတာဘိုင်ဒန်ကပြောလိုက်ပြီးဆွေးနွေးပွဲမှာဆီးရီးယားအသွင်ပြောင်းကာလကိစ္စအပြင်အ IS Islamic စစ်သွေးကြော်တွေအီရန်နဲ့ဆီးရီးယားနိုင်ငံမှာအခြေချနေထိုင်ခွင့်မပေးဘူးလဲပါဝင်တယ်လို့ဆိုပါတယ်။အရင်တုန်းကတော့တူရကီရဲ့အကူအညီကိုရယူချင်ရင် American ဘက်က IS Islamic စစ်သွေးကြော်တွေထက်အာဏာရှင်အဆအဆိုးရဖြုတ်ချဖို့ပဲအဓိကထားပြီးလှုံ့ဆော်ရမယ်လို့ Mr. Erdogan ကထပ်တလဲလဲတောင်းဆိုခဲ့တာပါ။ဒါပေမဲ့စနေနေ့မှာတော့တူရကီက American ပြည်ထောင်စုနဲ့အနီးကပ်လက်တွဲမှုကိုဆက်ပြီးလုပ်မှာဖြစ်တယ်လို့ Mr. Biden ရဲ့လာရောက်မှုဟာတိတ်အတိတ်ပဲရှိတဲ့လာရောက်မှုတရားလို့ပြောကြားခဲ့တာပါ။တစ်ချိန်တည်းမှာပဲ Syria ကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခတွေကိုကူညီတဲ့တူရကီနဲ့တခြားနိုင်ငံတွေအတွက်လူသားချင်းစာနာမှုဆင်ရအကူငွေဖြစ်နေနောက်ထပ်ဒေါ်လာတန်ပေါင်း135သန်းချထားပေးမယ်လို့ American ပြည်ထောင်စုကပြောပါတယ်။ဒီထောက်ပံ့ရေးအင်ပြားစုကဒုက္ခတွေတွေအတွက်စာနာရိတ်ခအကူအညီပေးနေတဲ့ WFP ကဗတ်စာနာရိတ်ခအစီအစဉ်အဖွဲ့အတွက်ဖြစ်ပါတယ်။ WFP ကတူရကီမှာဒီဒုက္ခတွေတွေအတွက်ပေးနေတဲ့အကူအညီကအခုဆိုဒေါ်လာ70သန်းပိုးရှိနေပြီဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နဲ့မြောက်အတ္တလန္တိစာချုပ်နေတူတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေနောက်လာမှာအဆုံးသတ်သွားပြီးတဲ့နောက်စစ်သွေးကြော်တွေပေါ်အမေရိကန်စစ်ဖက်ရဲ့တုံ့ပြန်နိုင်စွမ်းကိုချက်ထွင်နိုင်မဲ့လမ်းညွှန်ချက်အစ်တွေကိုသမ္မတဘရာကိုဘာမကထုတ်ပြန်လိုက်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုချင်းချောက်မှုဖြစ်လာမယ်ဆိုရင်တာလီဘန်နဲ့နိုင်ငံတွေကိုအမေရိကန်တပ်ဖွဲ့တွေလိုက်တိုက်ဖို့အခုဆုံးဖြတ်ချက်ကခွင့်ပြုထားတယ်လို့အမျိုးဖော်လို့တဲ့တာဝန်ရှိသူတွေကသတင်းဌာနတွေကိုပြောတာပါ။အယ်ဂိုက်ဒါအဖွဲ့ကိုစစ်သွေးကြော်တွေကတိုက်ရိုက်ထောက်ပံ့ပြုတယ်ဆိုရင်လည်းဒီညွှန်ကြားချက်တိုင်းလုပ်နိုင်ပါတယ်။2015ခုနှစ်အတွက်လူပိုင်ခွင့်အာဏာအသစ်အရလိုအပ်မယ်ဆိုရင်အာဖဂန်တပ်ဖွဲ့တွေကိုအမေရိကန်ကလေကြောင်းကနေအထောက်ပံ့ပေးဖို့ကန့်လန့်နိုင်တယ်ဆိုတဲ့အဓိပ္ပာယ်တည်ရောက်ပါတယ်။အာဖဂန်နစ္စတန်မှာနောက်နှစ်ကြာရင်အမေရိကန်ရဲ့လုပ်ငန်းတွေဟာအာဖဂန်တပ်ဖွဲ့တွေကိုလေ့ကျင့်ပေးတာနဲ့အယ်ဂိုက်ဒါအဖွဲ့ကိုတုံ့ပြန်တဲ့အကြမ်းဖက်ဝါဒတံပြန်ဆစ်စင်ရေးမှာပဲကန့်သက်ထားမှာဖြစ်တယ်လို့အရင်တုန်းကမစ္စတာအိုဘားမားပြောထားဖို့ပါတယ်။ဒီညွန်ကြားချက်အစ်တွေကြောင့်ဇန်နဝါရီလတရနေ့အကြောင်းမှာအမေရိကန်တပ်ဖွဲ့ဝင်အစီအတွက်ကို6800အထိရှော့ချမဲ့အစီအစဉ်ကတော့အပြောင်းအလဲမရှိပါဘူးခင်ဗျာ။
UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာပြည်သူ၅သန်းကျော်လက်မှတ်ရေးထိုးပြီးပြင်ဆင်ဖို့အတွက်တောင်းဆိုနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တချို့ဟာအတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်တမရမဖြစ်စေဖို့အတွက်ရည်ရွယ်ပြီးရေးဆွဲထားတာမဟုတ်ဘူးလို့စနေနေ့နေပြည်တော်မှာ VOA မြန်မာပိုင်းအစီအစဉ်ရဲ့ဌာနမှုနဲ့တီးတန့်တွေ့ဆုံမေးမြန်းကမ်းမှာတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်။ပုံမှန်59ဆလုံးအရနိုင်ငံတော်ရဲ့အကြီးအကဲဖြစ်ပိုင်ခွင့်ရသူရဲ့အိမ်တောင်ဖက်ဖြစ်စေတာသမီဖြစ်စေနိုင်ငံခြားသားမဖြစ်ရလို့သတ်မှတ်ထားတာဟာလူရည်တန်းပေါင်းထောင်ချီးပြီးရှိနေတဲ့နိုင်ငံကြီးနှစ်နိုင်ငံရဲ့အလဲမရက်တည်နေရတဲ့နိုင်ငံတနိုင်ငံဖြစ်နေတာမို့ရေရှည်လူဝင်မှုကြီးကြပ်ရေးပြဿနာတွေမပေါ်အောင်သတ်မှတ်တာသာဖြစ်ကြောင်းပြောကြားခဲ့တာပါဒေါ်ဆန်းစုကြည်ရဲ့ကွယ်လွန်သူခင်မွန်းနဲ့တားဖြစ်သူတွေဗြိတိရှ်နိုင်ငံသားဖြစ်နေတာမို့ဒီသတ်မှတ်ချက်ဟာဒေါ်ဆန်းစုကြည်ကိုသမရအဖြစ်ဝင်ရောက်ရှင်ပြန်ခွင့်ပိတ်ပင်ထားတာဖြစ်ပါတယ်ဒေါ်ဆန်းစုကြည်တောင်းဆိုထားတဲ့လေးပွင့်ဆိုင်ဆွေးနွေးရေးကိစ္စကိုလက်မခံခဲ့တယ်လို့နှစ်ဦးချင်းဆွေးနွေးရေးမှာလည်းတွစ်ဆုံဆွေးနွေးမဲ့ရည်ရွယ်ချက်မကန့်ညီဖို့များတာမို့ခက်ခဲရှိမယ်လို့ပြောကြားခဲ့ပေမဲ့လုံးဝတွစ်ဆုံမှာမဟုတ်ဘူးလို့တော့မငြင်းပယ်ခဲ့ပါဘူး
မာလီနိုင်ငံမှာအီဘိုလာရောဂါဖြစ်ပွားမှုအသစ်တစ်ခုကိုဒီပြလိုက်ပြီးနောက်ထပ်လူနာ2ဦးကိုလည်းရောဂါရှိမှရှိစမ်းသပ်ဆစ်ဆေးနေတယ်လို့ပြောပါတယ်။အီဘိုလာရောဂါပိုးရှိတယ်လို့စမ်းသပ်တွေ့ရှိထားတဲ့လူနာကိုတိကျခွဲထုတ်ထားပြီးအထူးဂရုစိုက်ကုသပေးနေတယ်လို့ဆိုရကစနေနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရောဂါပိုးပြန့်နှံ့တာကိုဒါစီကာဝေးရေးကြိုးပမ်းတဲ့အနေနဲ့အီဘိုလာဝေဒနာသည်တွေနဲ့ထိတွေ့ဆက်ဆံမှုရှိထားသူလူ300ကျော်ကိုစောင့်ကြည့်လေ့လာနေပါတယ်။အနောက်အာဖရိကဒေသကမာလီနိုင်ငံမှာအီဘိုလာရောဂါဖြစ်ရပုံ9ခုရှိထားပြီးမကြသေးခင်ကကူးစက်ခံရသူကလွဲလို့အရင်လူတွေအလုံးသေဆုံးသွားတာပါ။အီဘိုလာကာယောဂါကူးစက်တဲ့ဖြစ်ပုံ1000ကျော်ကျော်မှာတည်ဆုံးသူဟာ9459ဦးထိရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ကြနေမှာပြောပါတယ်။နိုင်ငံ၈နိုင်ငံမှာယောဂါဖြစ်တာပြီးဂီနီ၊လိုင်ဘေးရီးယားနဲ့ဆီယရာလီယွန်းနိုင်ငံတွေမှာတော့အများဆုံးပါပဲ
။ယူကရိန်းမှာဖြစ်ပွားခဲ့တဲ့ထိတဲ့ရင်ဆိုင်မှုတွေကြောင့်အနောက်နိုင်ငံတွေကအရေးယူတန်းခတ်မှုတွေလှုပ်ဆောင်နေတာဟာရုရှားနိုင်ငံမှာအာဏာရှင်အပြောင်းလဲဖြစ်အောင်လှုပ်ဆောင်နေတာလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီ လက်ဗရော့ဖ်ကဆွဆွဲလိုက်ပါတယ်။ရုရှားနိုင်ငံအတွက်အရေးယူတန်းခတ်မှုတွေချမှတ်ဖို့လိုအပ်တယ်လို့အနောက်နိုင်ငံတွေကထင်ရှားတဲ့ခေါင်းဆောင်တွေရဲ့ပြောကြားချက်တွေဟာရုရှားနိုင်ငံရဲ့စီးပွားရေးကိုပျက်စီးအောင်လုပ်နေတယ်လို့ရုရှားမှာလူမှုအုံကြွမှုတွေဖြစ်ပေါ်အောင်လှုံ့ဆော်နေတယ်လို့ဖြစ်နေတယ်လို့မစ္စတာ လက်ဗရော့ဖ်ကစနေနေ့ကပြောကြားတာပါ။အရင်ဆိုပြီးပြည်ထောင်စုရဲ့ခေါင်းဆောင်တွေကို ဖြုတ်ချနိုင်ခဲ့တဲ့ဆန္ဒပြပွဲတွေဖြစ်ရည်ညွှန်းပြီးပြောဆိုတဲ့ Color Revolution လို့ခေါ်တဲ့အယောင်တော်လိုင်းရေးပေါ်ပေါက်မလာအောင်ကာကွယ်ရမယ်လို့ရုရှားသမ္မတ Vladimir Putin ကပြောကြားခဲ့ပြီးနှစ်ရက်အကြာမှာ Mr. Lavrov ကအခုလိုပြောကြားလိုက်တာပါ Ukraine ပြဿနာကြောင့် Russia နဲ့ American အစိုးရတို့ကြားဆက်ဆံရေးတွေတင်းမာခဲ့တယ်လို့ Ukraine ပြဿနာမှာ Russia ရဲ့ပါဝင်လှုပ်ဆောင်တဲ့အခန်းကဏ္ဍအတွက် Russia ကိုအပြစ်ပေးတဲ့အနေနဲ့အနောက်နိုင်ငံတွေကပြင်းထန်တဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုဇက်တိုက်လှုပ်ဆောင်ခဲ့တာပါ Ukraine အရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကိုလက်နက်တွေနဲ့တပ်သားတွေပေးပို့ကူညီတဲ့အတွက်ရုရှားကိုအနောက်နိုင်ငံတွေကအရေးယူတန်ခတ်တာဖြစ်ပါတယ်ရုရှားကတော့သူတို့ဒါတွေကိုမလှုပ်ဆောင်ခဲ့ဘူးလို့ညှင်းဆိုပါတယ
်အမေရိကန်သမ္မတဂျွန် F. ကနေဒီလှုပ်ကြံခံရတာစနေနေ့က52နှစ်ပြည့်တော်ပါပြီ1962ခုနှစ်မှာသူသမ္မတဖြစ်ချိန်တုန်းကသူနဲ့အတူပြိုမြင့်ငယ်ရွယ်မှုနဲ့စွန့်ရင်တွေသမ္မတအင်ပြည်တော်ဆီရောက်သွားတာပါဝါရှင်တန်မြို့တော်မှာအရင်တုန်းကမမြင်ခဲ့ကြဘူးတဲ့သူမတူတဲ့စတိုင်နဲ့ဆွဲဆောင်မှုတွေကိုသူနဲ့သမ္မတကတော့ဂျက်ကလင်ကနေဒီကိုဖော်ဆောင်ခဲ့ကြတာပါမစ္စတာကနေဒီကတနက်နေ့ပြစ်ခတ်လုကြံခံရခြင်းတို့ကသမ္မတတက်တမ်းမှာရက်ပေါင်း1000လောက်ပဲရှိသေးပြီးအသက်46နှစ်အရွယ်ပဲရှိပါသေးတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ VOA မြန်မာပိုင်းသီးသန့်တွေ့ဆုံမင်းမြန်ကန်အပိုင်းမင်းမြန်ကန်တွေကိုအပိုင်း၃ပိုင်းခွဲပြီးတော့ထုတ်လွှင့်ပေးနေတာမှာအခုတတိယပိုင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီစီဇန်မှာပြီးခဲ့တဲ့လကဖြစ်ပွားခဲ့တဲ့သတင်းတော်ကိုပါကြီးတိတ်ဆုံမှုဖြစ်စဉ်အပါအဝင်တက်မတော်နဲ့လူခွင့်ရေးဆိုင်ရာကိစ္စတက်မတော်နဲ့နိုင်ငံတကာဆက်ဆံရေးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အနာဂတ်နိုင်ငံရေးစတာတွေနဲ့ပတ်သက်ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကနေတွေ့ဆုံမေးမြန်းထားပါတယ်ရှင
်ဗိုလ်ချုပ်ကြီးပြောသလိုပဲတက်မတော်ဆိုတာမတထောင်သားတွေနဲ့ဖွဲ့စည်းထားတာတော်တော်လေးကိုထိမ့်သိမ်းရတယ်ဆိုတာဒီတက်မတော်မှလည်းမဟုတ်ပါဘူးနိုင်ငံတကာတက်မတော်တွေအမေရိကန်တက်ထဲမှာလည်းဒါမျိုးတွေရှိကြတာပဲရှိကြတဲ့ဆိုတဲ့နေရာမှာအလားတူပဲဒီလိုဖြစ်စဉ်တွေဖြစ်လာပြီဆိုလို့ရှိရင်အရေးအကြီးဆုံးကတော့ဖြစ်ခဲ့တဲ့ခံရတဲ့သူတွေအနေနဲ့တိုက်တန်းပိုင်ခွင့်တိုက်တန်းတဲ့ကိစ္စတွေကိုထိထိရောက်အရေးယူပိုင်ခွင့်ဒီတိုက်တန်းတဲ့အတွက်ကြောင့်မလို့ပြန်လှန်ပြီးတော့ချင်းချောက်ဆွဆဲခံမှုတွေမဖြစ်ဖို့ကာကွယ်ပေးနိုင်ခွင့်ပေါ့နော်အဲ့ဒါအပြင်ကိုတစ်ဖက်မှာလည်းဒီဒါကတော့လူတဘာဝအရကိုလူကိုကာကွယ်ပြီးတော့ထင်းထင်းသိမ့်သိမ့်နဲ့ထိန်ချန်တဲ့ကိစ္စတွေမျိုးတွေလည်းနိုင်ငံတကာမှာလည်းရှိပါတယ်။ဥပမာပြောရမယ်ဆိုလို့ရှိရင်တော့ဒီဘက်တစ်ဖက်ကဟိုဆွဆွဲတဲ့အထဲမှာအာရမမိန်ကလေးရွာသူတယောက်အာရမပြုချင်းခံရပြီဆိုရင်သွားတိုင်နေဆိုလို့ရှိရင်ဘသူမြင်လဲမြင်တဲ့လူခေါ်လာခဲ့ဆိုဘသူမှလိုက်လာလို့မရတဲ့ပုံစံမျိုးဟိုအမှုမဖြစ်ဘူးပါလေ။အမှုမဖြစ်ပေမဲ့ဒါတွေကအပြင်ဘက်မှာကျတော့အခုဒီခေတ်ကာလကြီးမှာကအင်တာနက်တရောသတင်းကာလတွေကလည်းပေါက်ကြားလာများတာဆိုတော့ဒီဘက်ကိုတိုင်လို့မရတဲ့အစိုးတစ်ဖက်ကိုပြောတာဆိုတာတွေရှိနေတော့တက်မတော်အနေနဲ့ဒီလိုကိစ္စမျိုးတွေကိုရင်ဆိုင်ဖြေရှင်းရမယ့်အနေအထားရှိပါတယ်။အဲဒါကြောင့်မလို့ဒီလိုတိုင်တန်းပိုင်ခွင့်လိုအပ်လို့ရှိရင်စိတ်ခုံယုံမဟုတ်ဘဲနဲ့အရက်ဖက်တရားရုံးတွေစီကိုအရက်ဖက်စုံစမ်းစစ်ဆေးရေးတွေကိုပူးပေါင်းပြီးတော့လှုပ်ဆောင်ပိုင်ခွင့်နေပါနေနဲ့ပတ်သက်လို့ရောဘယ်လိုအစီအစဉ်ရှိလဲခင်ဗျ။
တိုင်တန်းပိုင်ခွင့်တော့ဒီထဲမှာရှိတယ်ဗျ။ဟုတ်ကဲ့။ဘာဒါကတော့ကိုယ့်ရဲ့နေနာပိုင်နေနာတွေကတော့တိုင်တန်းပိုင်ခွင့်ရှိတာပေါ့။ဒါအရေးယူစားဖို့တဲ့ဒါဖော်စီတဲ့မှာတာဝန်ရှိတယ်ကျွန်တော်ဒီနေ့တက်မလို့ပတ်တယ်တက်မလို့တာဝန်ရှိတော့ပေါ့ကျွန်တော်အနေနဲ့ကတော့အပြတ်တာဆိုပေါ့အမှန်ကန်ဆုံးဖြစ်အောင်ဆောင်ရွက်ပြီးပါတယ်အဲသူတာဝန်ဒီအပြစ်မှုကျူးလွန်တဲ့ပတ်တယ်တော့တိုင်းပြည်စင်မှုတန်းခြင်းကတက်မှုစင်မှုတန်းခြင်းမဟုတ်ဘူးလားဆိုတော့ငါ့ကိုခွဲရမှာပေါ့တိုင်းပြည်စင်မှုတန်းခြင်းဆိုတော့တက်မလို့ကနေပြီးတော့ကျွန်တော်အရေးယူဆောင်ရတာပေါ့တိုင်းပြည်စင်မှုတန်းခြင်းမဟုတ်ဘူးဆိုရင်တော့တချို့ဟာတွေမှာနေပဲလွှဲရမှာပြည်ဆိုင်တွေလွှဲတချို့ဟာကြောက်တယ်တက်မှာအရေးယူပြီးတာနေပဲကူတစ်ခါတည်းလွှဲပြီးလာတာလည်းရှိပါတယ်ဒီလိုလုပ်ပြတာလည်းရှိတာပေါ့နောက်တစ်ခါနိနာနိနာတဲ့ကိစ္စပေါ့နိနာကိစ္စဆိုလို့ရှိရင်ဥပမာပြင်ကျွန်တော်တို့ကစစ်လိုက်တယ်စစ်လိုက်တယ်စစ်လိုက်လို့မဟုတ်ဘူးလို့တက်လာတယ်တော်တော်နိနာတို့တိုင်လို့ရှိရင်ကျွန်တော်ချင်းပြန်စစ်ခိုင်းတယ် review ပြန်လုပ်တယ်ဒါနဲ့ပတ်သက်လုံးဝလက်မခံဘူးအာမင်းငါတို့စစ်ပြီးသားဒါမှပြောနေလို့ဆိုတော့တော်ကျွန်တော်မှမရှိဘူ
း
ကျွန်တော်ရှိမှတိုင်တာတစ်ခုရောက်တယ်ကျွန်တော်ချက်ချင်း action ပြန်ယူတယ
်
ချက်ချင်းပြန်လုပ်ခိုင်းတယ်ပြန်လုပ်တော့မှန်လို့ရှိရင်အဲတာဝန်ရှိတဲ့လူကအကုန်လုံးကျွန်တော်အရေးယူတယ
်
ဒီလိုကျွန်တော်လုပ်ပါတယ်ဒါကြောင့်ကျွန်တော်လည်းကိုချင်းစားပါတယ်ဒါနဲ့ပတ်သက်ပြီးတော့နိကိုချင်းစားပါတယ်
ဟုတ်ကဲ့အခုဒီနောက်ဆုံးမှာအခုဟိုလူပြောအများဆုံးနဲ့ဖြစ်နေရတဲ့ကိစ္စတော့ဒီကိုပါကြီးခေါ် အောင်ကျော်နိုင်ရဲ့ကိစ္စပေါ့နော်ဒီကိစ္စမှာအစောပိုင်းတမရော်အနေနဲ့သတင်းထုတ်ပြန်မှုကလည်းတော်တော်လေးနှောက်ကြပါတယ်ထုတ်ပြန်တဲ့သတင်းအပေါ်မှာလည်းအပြင်ဘက်မှာသူလောပြောစရာတွေရှိတယ်တစ်ဖက်ကလည်းနိုင်ငံတော်ရဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေပါပြီအဲဒီမှာဗိုလ်ချုပ်မှူးကြီးအနေနဲ့ဒီစုံစမ်းစစ်ဆေးမှုတွေနဲ့အခုလက်ရှိဖြစ်နေတဲ့အခြေအနေအပေါ်ကိုရှင်းပြမှုရှိသလားဟိုတခြားဘယ်လိုများဖြေရှင်းချက်ထုတ်ပြန်ချက်ပြောခြင်းပါလဲခင်ဗျာ
အဲတော့ဖြစ်တဲ့အကြောင်းအရာစမှာပေါ့ဒီကတော့ KKU ဖွဲ့ကနေစခဲ့တာပေါ့ကြံမျိုးမျိုးနဲ့မှာဖြစ်ခဲ့တဲ့ကိစ္စပေါ့ကျွန်တော်တို့ရှာနေပြီးတော့သူတို့စီကံဖော်ပြတဲ့အတွက်ကြောင့်တတ်မှတ်ထားတဲ့စီမီစီကံနဲ့ဖော်ပြတဲ့တက်ကသွားတာတဲ့အချိန်မှာဒါလေးကိုကျွန်တော်တို့ကလက်နဲ့တည်းချင်းချောက်ပြီးတင်းခံနေတဲ့စတဲ့ဇလန်းပါပဲအဲတော့ဒီနေရာကကျွန်တော်တို့ကဟိုဖြစ်တဲ့နေရာကိုကျွန်တော်တတ်တယ်တွင်ပြီးရှင်းလိုက်ပြီဆိုတော့ဒါစစ်စင်နေပြီအခုဖြစ်သွားပြီပေါ့လေဒါဆိုရင်တော့ကျွန်တော်စစ်စင်နေပြီလို့ပဲသဘောထားပြီးတော့ဆောင်ရွက်ရမှာပေါ့အဲတော့စောစောတော့တဲ့အခုပါကြီးဖြစ်တဲ့ကိစ္စပေါ့အခုပါကြီးကအဲ့မှာကျွန်တော်တို့ကပထမဆုံးဟိုဟာဟိုဒီတိုက်ရှင်းတဲ့အချိန်မှာမိတယ်ဒီတော့ဖြစ်ပါတယ်အတူမိတဲ့အချိန်တော့ तू ကဟိုသတင်းတော်တွေပြောဘူးဗျမပြောဘူးလူတန်းတဲ့နော်လည်းဘာလို့မပြောဘူး तू ဒီအနေနဲ့ပတ်သက်ပြီးတော့ဒီထဲမှာ तू ရှိနေဆိုတာ
လေ तू ရက်ဖက်ကနေပြီးတော့ဖမ်းပြီးတော့တက်ကိုလွှဲရမဟုတ်ဘူးလားလေကိမ့်မှာမိပြီးတော့မှလေကိမ့်မှာမိပြီးတော့မှတက်ကိုတွဲလို့ကျွန်တော်ကြားပါတယ်ဟုတ်တယ
်ဒီအဲ့ဒါနဲ့အဖြစ်မှပြန်စစ်ပါသူစစ်ခန်းလိုက်တာပေါ့စစ်ခန်းလိုက်တဲ့ခါကျတော့သူဒီကျွန်တော်လက်နဲ့ပြောက်တဲ့ကိစ္စလက်နဲ့တွေသိသိရကိစ္စပါတယ်ရှင်းတဲ့နေမှာမိတဲ့လူဖြစ်ကြတော့စစ်စီနေမျိုးဖြစ်တဲ့လူတယောက်ဖြစ်တဲ့အတွက်ကြောင့်တော့အချမ်းမြမ်းရန်သူလူတက်မှာထားတဲ့ပုံကူတယောက်ဖြစ်တာပေါ့ညာသူမိတော့ဟိုအဒီဒီဖိုင်းတော့တိတ်ချတော့မလုပ်နိုင်ပါဘူးတိုးတော်လည်းထိန်းသိမ်းထားတဲ့ပုံကူတယောက်ပေါ့ထိန်းတဲ့ပုံကူတယောက်အဒီနဲ့ပုဂ္ဂိုလ်တယောက်ဆိုရင်တော့သူ့ကိုစောင့်နေသူကတော့သူ့မှာထင်းထင်းနဲ့ဒီမှာသူ့ကိုထင်းထင်းနဲ့တော့တာဝန်တော့ရှိတာပေါ့ဟု
တ်က
ဲ့အဲသူကနေပြီးတော့မှစောစောကကိုပါကြီးကနေပြီးတော့မှအဲအကြောင်းတစ်ခုပြပြီးတော့မှအဲထွက်ပြေးကိုကျူးစားရတယ်နေပြီးတော့ကိုကအဲပြစ်ခတ်ဖမ်းဆီးတဲ့အဆင်ရတယ်တည်ရတဲ့အဆင်ဖြစ်တာပေါ့ဟု
တ်က
ဲ့စုံစမ်းစစ်ဆေးတော့သူလုပ်စားရှိတာကျွန်တော်ပဲလည်းလုပ်တာပေါ့ဗျ
ဒီကစုံစမ်းလို့ရသမျှကိုတော့
ဟို
အမှုမှန်ပေါ်သမျှကိုတော့ဗိုလ်ချုပ်မှူးကြီးတွေအနေနဲ့လိုက်နာပြီးတော့ရေးယူဆောင်ရွက်ပေးမယ
်ပေးမယ်ဒါတော့လုပ်မယ်ခင်ဗျားတို့ဒါတော့ကျွန်တော်မလုပ်လို့လည်းမရဘူးဗျဒါဖြစ်ပြီးဆိုတော့ဒါတိုင်လာပြီးဆိုကျွန်တော်ဖြစ်မှာလည်းလုပ်ပါမှာပေါ့အဖြစ်တဲ့နေရာမှာအပြောင်းအချင်းမှန်ကန်ဖို့လည်းလုပ်ပါဒီဖက်ကလည်းတမန်ကြီးကလည်းမြို့သားလူခွေကော်မရှင်ကနေတာဝန်ပေးပြီးတော့ဆောင်ရွက်စီလည်းရှိတယ်ခုစစ်မှန်လို့ပေါ့ကျွန်တော်စစ်နာရှိတယ်သူတို့လည်းလွတ်လပ်လပ်စစ်ပါတယ်ကျွန်တော်တို့လည်းပြောကျွန်တော်တို့လူရတာလေးကူညီပေးတယ်အချက်လက်တွေကျွန်တော်ပေးတယ်ကျွန်တော်တို့တွေ့ရှိကျွန်တော်တို့လည်းသူတို့ဟလာဒီအလောင်းတွေ့ရင်လည်းဆိုတော့လည်းသူတွားယူပါကျွန်တော်တို့လည်းဟိုမှန်မှန်ကန်ကန်ပဲလေဘာမှလည်းဟိုဟာထိတ်ချမ်းစားတဲ့အကြောင်းလည်းမရှိဘူးအဲစိတ်တွေပြုလို့အဲတွေးရှိပုံမူတည်ပြီးတော့လေကျွန်တော်တို့ဘက်ကခုံပုံပါလေအဖြေတစ်ခုထွက်ပါလိမ့်မယ်အဲသူတို့ရဲ့ team ယူဆချက်တဲ့ထွက်လာလိမ့်မယ်ဒါတွေကလည်းနှုတ်တစ်ဖက်တူကောင်းလည်းတူပါပေါ့မတူရင်လည်းမတူဘူးပေါ့တို့တော်လည်းပဲကျွန်တော်တို့ကတော့စစ်စီနေမျိုးတစ်ခုမှတာဝန်ထမ်းဆောင်လို့အပိုင်းဟိုပဲအလေးထားပြီးစဉ်းစားဆောင်ရွက်မှာဖြစ်တယ်ဆိုတော့ကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဒီလူခွေနဲ့ပဲတစ်ဆက်သေးပေါ့အဲ့ဒါကပါလေဆိုတော့ဒါမြန်မာနိုင်ငံကလေယာဉ်စိုက်ပျိုးရေးနိုင်တယ်အဲ့မှာလေသမားတွေရဲ့အခွင့်
အရေးအ
ဲ့မှာဟိုလေသမားတွေတစ်ချိန်ကနစ်နာကြရတယ်သူတို့ရဲ့နေမြေတွေကိစ္စတွေကအခုပြောလာကြတဲ့အခါမှာဒါသူတို့ရဲ့ဓမ္မဥချဘိုးစင်ပေါင်းစဲလုပ်ခဲ့တဲ့မြေတွေကိုနိုင်ငံတော်ကစီမံကိန်းနဲ့တင်တာရှိတယ်စီးပွားရေးလုပ်ငန်းရှင်ကြီးတွေကဆက်သွယ်ရေးနဲ့တင်တာရှိတယ်ဒီကြားထဲမှာထူးထူးခြားခြားကတမရော်ကနေတင်တဲ့မြေယာတွေဆိုတာရှိတယ်တမရော်ကတင်ထားတဲ့မြေယာတွေကိစ္စမှာလည်းဒါတွေကိုပြန်ပေးဖို့ဆိုတဲ့တောင်းဆိုတဲ့အတန်တွေကအခုထွက်လာနေပါတယ်အဲ့ဒါနဲ့ပတ်သက်လို့ရခါရောဝေဒမှုကြီးတွေအနေနဲ့တမရော်အနေနဲ့ပဲဆုံးဖြတ်နေသလားဒီလက်ရှိအစိုးရတခြားဒီမြေယာစီမံခန့်ခွဲရေးပြန်လဲဟိုစီစီရေးကော်မတီတွေနဲ့လုပ်နေတာရှိပါလားခင
်ဗျအဲဒါလည်းတော်တော်ရှုပ်ထွေးတဲ့ကိစ္စပဲဟိုခေတ်ဆက်ဆက်အစိုးရဆက်ဆက်ကဖြစ်လာတဲ့ဟာပေါ့လေအဲတမရော်သိနေဆိုတဲ့မြေမှာလဲဟိုအရင်ကသိနေတဲ့မြေလည်းရှိပါတယ်အဲတမရော်အစိုးရ1988ခုနောက်ပိုင်းမှာလည်းတချို့အမေရိကန်ညွှန်ကြားချက်တွေကြောင့်လူအချက်ကြတိန့်ခဲတဲ့ဟာဒီမှာတိန့်နံပြူတာလေးရှိပါတယ်အဓိကတော့ဗာလေးဆိုတော့တက်တည်းရဲ့စိုက်ပြူးမှုမျိုးလုံးဝနေလို့ပို့တဲ့တိန့်ရတဲ့မြည်ဖြစ်ပါတယ်ဒီနေ့မှလည်းအားနဲ့ကျဲကလည်းနှစ်ဖက်လုံးရှိတာကျွန်တော်သွားတွေ့တာပေါ့တပည့်ကဗာလေးဆိုတော့ဘုဘက်ကတကယ်လုံနေတဲ့တောင်းနေတဲ့တမားပေါ့သူကလည်းတကယ်သူ့ရဲ့အနမစင်းပေါအောင်လုပ်တဲ့လုံထုတ်လုံနည်းရလိုအပ်မဲ့ဟာတွေမလုပ်ကြရလည်းပါတာပေါ့အဲမလုပ်ကြရမနားမလည်လို့လည်းပါတာပေါ့မလုပ်ကြရလည်းပါတယ်တော့ကလုံးမပေးတာလဲပါကောင်းပါနေတာပေါ့တက်ဆင်ကတာဝန်ရှိတဲ့ဘာဒီကနေပြီးတော့လုံးမပေးတာလဲပါလုံးမပေးရဆိုဥပဒေနဲ့စီကန်းနဲ့မကြီးနဲ့လုံးမပေးတာလဲပါရင်ပါမှာပေါ့အဲ့တော့စင်းရင်မှာတော့တရားနာသွားကြည့်တဲ့ခါကျတော့မြေလူမြေရိုင်းတို့စကြဲမြေတို့တက်တော်ကျိုးဝိုင်းတို့စသဖြင့်ဒီလိုပေါ်ပါလေ ဒါနဲ့ပတ်သက်ပြီးအမြည်တွေတိမ့်မှုပြုဖို့တောင်းဆိုတဲ့အခါကျကျွန်တော်တို့ကတော့ဟိုဒီတရားဝင်ရှိတဲ့အစားရအထောက်ထားပုံမူတည်ပြီးလုပ်ရတာဖြစ်ပါတယ်အဲ့ဒါဒီမှာလည်းရှုပ်ထွေးမှုတွေဖြစ်လာကြတော့အဲ့ဒါကျွန်တော်ဒီအရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလိုတိုင်လာပြုလာတဲ့အခါကျကျွန်တော်ဘက်ကအချက်လေးချက
်ဟုတ်ကဲ့
တတ်မှတ်ပြီးထားပါတယ်တထန်လည်းကျိုးရှိတဲ့မြေကတော့ဒုတိယအဆင့်ပေါ့ဗျာတထန်လည်းကျိုးအပြင်မှာဆရာကုဏမြေတဲ့တထန်ကျိုးအပြင်မှာယူထားတဲ့မြေကြီးရှိတော့ဒါတရားနေပြီးသိနေတယ်အဲ့အိမ်မှာမူလကလေးကစသည်နဲ့ချိန်မှကလေးကလေဒီယာတွေပါနေတယ
်ဟုတ်ကဲ့
ဆိုရင်တော့ဒါတွေဘာမှပြောင်းပြောမနေအကုန်ပေးလိုက်ဒါကျွန်တော်ပြောထားပါတယ
်ဟုတ်ကဲ့
ဒေဒီမြာတွေတော့မပါဘူးသူတို့လည်းပဲလာပြီးတော့လုပ်တဲ့ချိန်မှာသူတို့ကနေလေဒီယာလုပ်ချင်ပါတယ်ဆိုပြီးတော့ကျွန်တော်ခွင့်ပြုပေးထားတာရှိတယ်ဒါဆိုလည်းကျွန်တော်ပေးလိုက်မူလသိန်းတို့ကပါတာရှိတယ်အဲနောက်ခါသူတို့လာပြီးတော့လုပ်တဲ့ဟာမှာပါလာတဲ့ဟာတွေရှိတာဒါဆိုသူပြန်ပေးခိုင်းတာတော့နောက်တစ်ခုကတော့တက်ကနေပြီးတော့မှသူတို့နေပေါင်းပြီးတော့လုပ်တဲ့ဟာတွေရှိတယ်။အဲဥပမာငွေပေးပြီးတော့မှလုပ်။ပြီးတော့ရင်းနှီးမှုတွေဖက်လုပ်ပြီးတော့မှအကျိုးများခံစားရတာရှိမှာပေါ့။ဒါကြမ်းတော့မင်းတို့ပြန်ညှိပါ။အဲတော့တက်ကတော့ကိုယ့်ဘက်ကိုဖော်ထုတ်ပြီးတော့မှလုပ်ထားတဲ့မြေတွေရှိတယ်။ဒါကြမ်းတော့မပေးနိုင်ဘူး။မပေးနိုင်ဘူး။ဒီလိုနဲ့ကျွန်တော်လုပ်တယ်။ဟု
တ်ကဲ့
။အဲတချို့ကလည်းဘိုးဘက်ကမြေရကွန်ပီသူတို့လုပ်နေတယ်လွှတ်တော်ကလုပ်နေတယ်ကွန်ပီရှိပါတယ်။နောက်လေယာဆိုင်အစိုးရကလည်းလုပ်နေတယ်ကွန်ပီရှိပါတယ်။အဲသူတို့ကနေပြီးတော့အကြောင်းကြားလို့လုပ်တဲ့ဖြစ်ရှင်းရတဲ့ case ရှိပါတယ်။တချို့ဟာကြတော့ကျွန်တော်တက်မတော်ဘူးကိုယ့်အကိုဟိုတိုင်တိုင်မတိုင်နဲ့ကိုယ့်အကိုဖြည့်ရှင်းပြီးတော့မှရှင်းထုတ်ပြတဲ့ case လည်းရှိပါတယ်။နေမျိုးလို့လုပ်ပြီးပါကျွန်တော်ဒါနဲ့ပတ်သက်ပြီးတော့လည်းဟိုအတတ်နဲ့ဆိုပြည်လောင်ဖြည့်ရှင်းဆောင်ရွက်ပေးနေတယ်ဆိုတာလေးကျွန်တော်ပြောလို့ရတယ်
။ဟုတ်ကဲ့ခင်ဗျာ။ဒါဆိုလို့ရှိရင်အခုတက်မတော်နဲ့နိုင်ငံတကာဆက်ဆံရေးကိစ္စကိုတော့အောင်ခင်ဗျာ။ဘိုးချုပ်မှုကြီးအနေနဲ့ပြီးခဲ့တဲ့အဲနှစ်ပိုင်းနေအတွင်းမှာနိုင်ငံရေးချခီးစဉ်တွေကြားသိရပါတယ
်
သူတွင်တရုတ်နိုင်ငံကိုသွားပါတယ်မကြသေးခင်ကပဲရုရှားဘလရုစ်ဒီနိုင်ငံတွေသွားခဲ့တယ်လည်းကျွန်တော်ကြားပါတယ်ဆိုတော့အမေရိကန်ပြည်ထောင်စုကိုတော့အလဲပတ်မရောက်သေးဘူးပေါ့
လ
ေမရောက်သေးဆိုတော့ဒီတက်မတော်နဲ့နိုင်ငံတကာဆက်ဆံရေးမှာဒီအထူးသဖြင့်အမေရိကန်ပြည်ထောင်စုနဲ့ဆိုလို့ရှိရင်ဒါကအမေရိကန်ပြည်ထောင်စုဘက်ကလည်းအစောပိုင်းကစီးပွားရေးရောတခြားဆက်ဆံရေးတွေရောပိတ်ဆို့ထားတာတွေပြေလျော့လာတဲ့အနေအထားရှိတော့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာဘလောက်အထိဖြစ်နေပြီလေဘလောက်အထိဖြစ်လာဖို့မျှော်မှန်းတယ်လေခင်ဗျာ
ကျွန်တော်တို့ရဲ့အဲ့ဒါဆိုရင်တော့နိုင်ငံကြီးမူဝါဒအစားမဟုတ်ဘူးကျွန်တော်နိုင်ငံကြီးမူဝါဒတော့နိုင်ငံအားလုံးနဲ့မွေးမွပြပြဆက်ဆံရေးပေါ့ဒါသူမူဝါဒချမှတ်တာလေတော့ကညဉ့်ညစာသူရှင်းထွေးနေဘူးနဲ့သူကနိုင်ငံအားလုံးနဲ့ဆက်ဆံတော့အရင်နိုင်ငံဒီနိုင်ငံတွေနိုင်ငံကမ္ဘာနိုင်ငံတွေတည်ဆက်ဆံပါတတ်မလို့ဒီတိုင်းပါပဲတတ်မလို့လည်းနိုင်ငံအရင်တော့ဟိုနည်းနည်းအကန့်အသတ်လေးနဲ့ဆက်ဆံတာပေါ့လေဒါပေမဲ့ကျွန်တော်ဒီဘက်၃နှစ်လောက်အတွင်းမှာတော့ကျွန်တော်တို့လည်းပုံမှန်လေးနဲ့ဆက်ပါတယ်အိန္ဒိယတိုင်းပြည်တွေမှာအာဆီယံနိုင်ငံတွေနဲ့အားလုံးလည်းရင်းနှီးရှိတယ်နောက်ကမ္ဘာနိုင်ငံတွေလည်းခါအားလို့ဆိုတော့ဆက်ဆံတာပေါ့အားလုံးနဲ့ကျွန်တော်ရင်းနှီးခြင်းတယ်ဝိစုဖြစ်ခြင်းတာပေါ့ကျွန်တော်ရဲ့မူကတော့ဝိစုပဲတူပါဘူးပဲဖြစ်တယ်ရှိပြီးသားမိစုကိုတော့ရန်သူဖြစ်ဖို့တော့လုံးဝမစင်စားဘူးအဲဆက်ဆံရေးကျေကောင်းကျေသွားနိုင်တယ်သို့တော်လည်းပဲရန်သူတို့အဖြစ်မကောင်းဘူးမိစုရတော့မိစုပဲအဲဖြစ်နိုင်တော့မိစုဖြစ်အောင်လို့ကျွန်တော်ထပ်ပြီးကြိုးစားတော့အဲ့မှာကရကုနာမီတဲ့အမေရိကန်နဲ့ပေါ့ဆက်ဆံရင်ကျွန်တော်လည်းအမေရိကန်နဲ့မိတ်ဆွေဖြစ်ဖို့လူလားပါတယ
်
သူတို့လည်းလူလားတဲ့သဘောလေးကျွန်တော်တွေ့ပါတယ်ကျွန်တော်တို့ဒီအမေရိကန်တပ်မတော်အမေရိကန်ရဲ့နိုင်ငံရဲ့တောင်းဆိုချက်အရပေါ့အမေရိကန်နိုင်ငံတပ်မတော်တာဝန်ရှိပုဂ္ဂိုလ်တွေမြန်မာနိုင်ငံကိုတော်တော်များများလာခဲ့ပူးပါတယ်ခွင့်ပြုပေးပါတယ
်
ကျွန်တော်တို့လည်းလှုပ်ဖို့လည်းကြိုးစားပါတယ်လှုပ်လည်းလှုပ်ပါတယ်လှုပ်လိုက်တဲ့လူတွေလှုပ်တယ်ဒါပေမဲ့တချို့ကလည်းအကန့်အသတ်တွေရှိတဲ့အခါကျတော့တီတီရတော့ဟိုစာဆက်ဆံနိုင်ရင်တော့မရှိပါဘူးအခွင့်အရေးရှိမယ်ဆိုရင်တော့ဗျာဆက်ဆံရေးတော့ပို့ပြီးတော့ဒီတဲ့ပူကောင်းတော့လုချင်တာပေါ့ဒါအမေရိကန်တနေငံနဲ့မဟုတ်ဘူ
းဟုတ်ပါ
နိုင်ငံအားလုံးနဲ့ကျွန်တော်တို့ဆက်ဆံတယ်စောစောပြောလို့ရုရှားပေါ့ဘီလာရုစ်ပေါ့ကျွန်တော်တို့လည်းဒါသူတို့ဆိုတော့အင်မတန်အလှဝတဲ့နိုင်ငံတွေဖြစ်ပါတယ
်
ဒါပေမဲ့ကျွန်တော်တို့မိတ်ဆွေနိုင်ငံတွေနဲ့ကမ္ဘာမှာရှိတဲ့နိုင်ငံတစ်ခုနေနဲ့ကျွန်တော်တို့မိတ်ဆွေရအောင်ယူထားခြင်းဖြစ်ပါတယ်
โอเคလက်ရှိအနေအထားအရဆိုလို့ရှိရင်ဒီပထဝီဝင်နိုင်ငံရေးအခြေအနေကပြောင်းလဲလာတော့ပြောင်းလဲလာတော့ဒါဒီနေရာမှာဟိုအင်အားချိန်ခွင်ရှာညှိကြတဲ့သဘောတွေရှိပါတယ်အဲအမေရိကန်ပြည်ထောင်စုဆိုလို့ရှိရင်တစ်ဖက်မှာဒီအာရှဘက်မှာအင်အားစီးပွားရေးရောစေရေးရောအင်အားကြီးထွားလာနေတဲ့ကျွန်တော်တို့ရဲ့အိန္ဒိယနိုင်ငံကြီးတရုတ်နိုင်ငံရဲ့အခြေအနေကိုချိန်ခွင်ရှာညှိဖို့ဆိုလို့ရှိရင်ပြဖို့မူဝါဒဆိုပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဟိုတင့်တင့်အောင်ဆက်ဆံပြီးတော့ချင်းခွင်ရှာညှိထားဖို့ဆိုတဲ့မူဝါဒတည်းလည်းရှိတယ်။ဒီနေရာမှာမြန်မာနိုင်ငံကတော်တော်လေးအရေးပါလာပါတယ်။အဲ့ဒီအချက်တွေနဲ့ပတ်သက်လို့ရောတမတော်အနေနဲ့ဘယ်လိုများသုံးသပ်တယ်လဲခင်ဗျာ
။ကျွန်တော်တို့ဆိုဆိုနိုင်ငံကြီးမူဝါဒမှာနိုင်ငံအားလုံးနဲ့မဲဝုံမပြဆက်ဆံရေးဆိုတာရှိတယ်။နောက်ကျွန်တော်တို့ရဲ့မူဝါဒကလည်းကျွန်တော်တို့နိုင်ငံကို လာသူစားအခြေပြုပြီးတော့ဗာအိနာချင်းနိုင်ငံတခါနိုင်ငံတစ်ခုကိုစီးရလာပြဿနာရှာမဲ့ဟာမျိုးကျွန်တော်ခွင့်မပြုဘူးပေါ့ကျွန်တော်တို့နိုင်ငံကိုလည်းလာပြီးလုပ်လာလို့ကျွန်တော်လက်မခံပါဘူးဆိုတော့intention ပေါ်လဲအများကြီးတည်တာပေါ့သူတို့ intention ပေါ့စီးရ intention ဖြစ်ရင်တော့ဘယ်လိုမှမဖြစ်နိုင်ဘူ
းဟုတ်ကဲ့
အဲဒါမျိုးလည်းဟလာချစ်ခင်ရင်းနှီးမှုရမဟာမိတ်ဖွဲ့တဲ့ပြုထားမယ်ဆိုလို့ရှိရင်ဒါတော့ဗေနန်ငံနိုင်အားလုံးနဲ့ဆက်ဆံတဲ့အတွက်ကြောင့်အကုန်လုံးလည်းဒါအကုန်လုံးဒီတိုင်းပဲပြီးတဲ့ကြတယ်မဖြစ်နိုင်ကြအောင်လို့မရှိပါဘူးအဲစီးရဆိုလို့ရှိရင်တော့တို့တွေတိုင်းပြည်ရဲ့စိုးစိုးကကျွန်တော်အစမှရှင်းပြခဲ့တယ
်ဟုတ်ကဲ့
တမန်ချောင်းပေါ့
ဟုတ်ကဲ့
တမန်ချောင်းတော်တော်ရှုပ်ထွေးပါကျွန်တော်တမန်ချောင်းကလည်းတော်တော်တတိထားမှအမှားမခံတဲ့တမန်ချောင်းဖြစ်ပါတယ်အဲနောက်တော့အိနာချင်းနိုင်ငံကြီးရဲ့အနေထားကလည်းတော်တော်ကြီးကိုကျွန်တော်တို့ကတတိထားပြီးတော့မှမေဝုန်ပြဆက်ဆံရေးနဲ့ချစ်ခင်ခင်ခင်ဆက်ဆံပါတယ်ကံကောင်းတာတော့ဗျာသူတို့အားလုံးကလည်းကျွန်တော်ပေါ်မှာကောင်းကောင်းသောကူညီမှုပူးပေါင်းဆောင်ရွက်မှုတွေအကုန်လုံးရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့လည်းဒီလိုအခြေအနေမျိုးတွေရှိနေတယ်လို့ကျွန်တော်ပြောနိုင်တာပေါ့။နောက်မှလို့ကျွန်တော်တို့ရင်တမမနဲ့နေရမှာပေါ့
။ဟုတ်ကဲ့
ရှိပါ့
။ဟုတ်ကဲ့။အဲဒီလိုဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တော်လေးပြည့်စုံသွားပါပြီ
။
အဲတော့တစ်ဆက်တည်းမှာပဲဒါဗိုလ်ချုပ်မှုကြီးအနေနဲ့ကအခုဆိုလို့ရှိရင်တိုင်းပြည်ရဲ့ကြီးလေးတဲ့တာဝန်တွေကိုထမ်းဆောင်ခဲ့ပြီးအစဉ်အဆက်ကိုလွှဲပြောင်းပေးဖို့အချိန်လဲအချိန်တော့ရောက်လာမှာပါ။အဲ့ဒီခါကြလို့ရှိရင်ဗိုလ်ချုပ်မှုရဲ့နိုင်ငံရေးညီမှချက်ပေါ့နော်တခြားနိုင်ငံရေးတာဝန်တွေဆက်လက်ပြီးထောင်ဆောင်ဖို့အနေထားရောအဲလူများအစီအဝင်သားပါတယ်ဒါလေးကိုတစ်ခုတော့ပြောပြပါလား
ကျွန်တော်ကအခုကျွန်တော်တို့တက်မတော်ပေါ့တက်မတော်ကမြို့သားနိုင်ငံရေးထုတ်တာပေါ့ကျွန်တော်ကိုယ်တိုင်လည်းတကယ်ကိုတက်မတော်ဦးဆောင်တဲ့အခါမှာမြို့သားနိုင်ငံရေးဦးဆောင်မှုခံရတာမှာတက်မတော်ပါဝါထောင်ဆောင်ရေးဆိုတဲ့မူရကိုကျွန်တော်ထုတ်တာတိကျတက်ကိုကျွန်တော်နံပါတ်1ချက်ကိုပေါ့ဗျာແລະກ້ອງຖິ້ງໄດ້ມີດາບໍ່ກູອောက်ກະລູແລະຖິ້ງໄດ້ແນ່ຜິດອອງດຸດາບໍ່ກູຕັດກູແລະກ້ອງອອງດຸດາຕັດສໍລະແລະນາຍງານມາຫູອ້າກູວ່າແລະຕັດຜິດມານາຍງານອ້າຖ້າແລະຕັດຜິດມາອ້າກູວ່າແລະສໍລະອောက်ກະລູແລະອ້າກູວ່າດາບໍ່ຫາດີຕັດແລະດີລູແລະດີກ້ອງສອງແລະລົ້ມລູຊິຫຍັງລົ້ມຜິດແດບໍ່ຜິດແລະອ່ອມຽນແລະບໍ່ຢູ່ຈິມຸຊິດາບໍ່ທຸດທຸນາຍງານແບບອ້າຈີ້ແລະຫາດີຕັດບໍ່ວ່າຕ້ານຢູ່ແລະດົງຈີ້ມາກາກວີ້ມາອ້າຖ້າແລະတိုင်းပြည်ရဲ့အခြေအနေချက်ကိုဟာထိန်းသိမ်းပြီးနိုင်တဲ့တက်မလို့ဖြစ်တယ်။ဒါနိုင်ငံနဲ့နိုင်ငံနဲ့ဒီတိုင်းရှိပါတယ
်။
ကျွန်တော်အဲ့လိုမျိုးတက်ဖြစ်အောင်ကျွန်တော်လုပ်တော့
။
လုပ်နေတာ။ကျွန်တော်တုံးမဲ့လူငန်းတွေကတော်တော်ကြီးကိုကျေပြတ်ပါတယ်။ဟု
တ်ပါ
တယ်။နိုင်ငံရေးဘက်ကိုသွားပြီးအာရုံစားရမယ်ဆိုတော့ကျွန်တော်ဒီကတက်ပိုင်းဆိုင်ရာတွေအများကြီးအာရုံသွားကြရတယ်ရှိတယ်။ဒါကြောင့်ဒါကတော့အခြေအနေချင်းကမှမူတည်ပြီးတော့ပဲအဲလုပ်တည်ရင်လည်းလို့မလားမလုပ်ဘူးလားဆိုတာလေဆုံးဖြတ်မယ်အခြေအနေရှိပါတယ်။ဒီစီမံတော့ပြောဖို့တော့စောသေးတယ်လို့မြင်ပါတယ
်။လောက်ဖြေချပြီးတာကျေးဇူးတင်ပါတယ်ခင်ဗျာ။အ
ဲကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ခင်ဗျာ
။ကျွန်တော်လည်းဒီလိုခြေနေမှုမှာဒီလိုပြောရတာဒါကျွန်တော်တည်းပြောရရင်တော့ first time ပေါ့လေ
။ဟုတ်ကဲ့
first time ။စိတ်ထဲမှာရှိတဲ့အတိုင်းပြောတာပေါ့
။မှန်ပါတယ်။စိ
တ်ထဲမှာရှိတဲ့အတိုင်းပြောတယ်။ဟိုဓမ္မတိချက်ကျွန်တော်ရဲ့ဆန္ဒပေါ့။ဆန္ဒတော့တိုင်းပြည်တည်ငြိမ်အေးချမ်းချင်တာ။ဟု
တ
်ကဲ့။ဓမ္မနဲ့ကဘာလို့ဆိုကျွန်တော်ရှိတဲ့သူတွေအားလုံးစီးလုံးရှိစေချင်တယ်။နောက်တော့ကျွန်တော်တိုးတက်ဖို့သွားမှာပေါ့။ကျွန်တော်တို့လုံနေတဲ့အချိန်အတွင်းမှာတိုင်းပြည်တိုးတက်အောင်လုပ်သွားမှာ။တမိုင်းကိုကျွန်တော်ရည်နေကြတာဟုတ
်ကဲ့
ကိုတမိုင်းကိုတိုင်းပြည်တိုးတက်ဖို့တည်းဘယ်တော့လုံနိုင်မလဲလုံနိုင်ရင်လုံသွားမှာပေါ့မလုံနိုင်ရင်လည်းလုံနေတဲ့လူကိုကျွန်တော်တို့ကတိဆောက်ပေးရမှာပေါ့ဒီလိုသွားမှာဖြစ်ပါတယ်ကျွန်တော်တို့ကဒီကိစ္စလူကြီးပိုင်းတော့ပြောမယ်လေလူတက်ပိုင်းနဲ့အမြင့်ပိုင်းမှရှိတာပေါ့ဟုတ
်ကဲ့
အများကြီးလုပ်ပေးချင်ပါတယ်တိုင်းပြည်တွေတကယ်ဆန္ဒရှိတယ
်ဟုတ်ကဲ့
ခြားလူတွေကိုလည်းဒီလိုပဲဖြစ်စေချင်တာပေါ့တယောက်တော့ပေါ့ငင်းပွားနေမှာစားတိုင်းပြည်ကောင်ဘယ်လိုလုပ်ကြမလဲစိတ်ပေါ့လေ
ဟုတ်ကဲ့
ကိုကြားတဲ့တာဝန်နဲ့လုပ်ကြပေါ့
ကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းတို့တီးသန့်တွေ့ဆုံမေးမြန်းခန်းတတိယပိုင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA ကနေဒီတီးသန့်တွေ့ဆုံမေးမြန်းခန်းကိုအပိုင်း၃ပိုင်းခွဲပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာလည်းစနေနေ့ညကထုတ်လွှင့်ခဲ့တဲ့တီးသန့်တွေ့ဆုံမေးမြန်းခန်းပထမပိုင်းကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အဲ့ဒီမှာဖွဲ့စည်းပုံခြေကဥပဒေပြုပြင်ပြောင်းလဲရေးဆိုင်ရာနဲ့တမရအရေးချင်းသတ်မှတ်ချက်ဆိုင်ရာတွေအပေါ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းရဲ့ပြောဆိုချက်တွေကိုကြားရဖို့ရှိပါတယ်ရှင်။